ပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ18ရက်ကြာသပတေးနေ့ညနေအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 18.25 တို့ကနေဖန်ယူနားဆင်နိုင်ပါရှင်။ကျွန်မခွာညိုပါ။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ဒုသမတဦးဆောင်တဲ့ကိုယ်စားအဖွဲ့ဒီနေ့တူရကီနိုင်ငံခီးစင်မတိုင်ခင်မှာပဲတူရကီသမ္မတကစီးရဲနိုင်ငံတွေဆက်ဆင်ရေးတွေဆက်လုပ်သွားမယ်ကြောင်းပြောလိုက်ပါတယ်မြန်မာနဲ့နီပေါ်နိုင်ငံတို့ကြားခီးစားလုပ်ငန်းနဲ့ယဉ်ကျေးမှုဆိုင်ရာနားလည်မှုစာချုပ်လာတွေကိုဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြီးညာပြေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းမာရီထဲမှာတော့မြန်မာနိုင်ငံမှာနိုင်ငံတကာနဲ့လျှက်စစ်ဆက်သွယ်ရေးကွန်ရက်ကနေတဆင့်ဒီကုံတော်ရေးလုပ်ငန်းတွေကိုကြဲကြဲပြန့်ပြန့်ဆောင်ရွက်လာနိုင်မယ့်စနစ်တရားကိုအစပြုနေတဲ့အကြောင်း
ဒီပညာဘိုင်းမှာတော့ကျွန်တော်တို့ကအတွေ့အကြုံတော်တော်လေးနည်းပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာလည်းပဲဒါတွေကိုကင်တွယ်ဆောင်ရွက်နေတဲ့ဒီပညာရှင်တွေအခုတော်တော်များများပေါ်ထွက်လာပါတယ်အခုဒီလိုစနစ်တွေဆိုရင်လည်းပဲဒါပြည်တွင်းရဲ
့ကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးဦးဝင်းတန်ရဲ့ကြေညာချက်နဲ့တူနားဆင်နိုင်ပါတယ်လာမယ့်အရှိတောင်အာရှအားကစားပြိုင်ပွဲမှာမြန်မာနိုင်ငံကရေလွှာလျှော်စီးကိုပထမဆုံးချိန်ဝင်ရောက်ရှင်ပြိုင်ကြဖို့ရှိပါတယ်ဆိုတဲ့အကြောင်းနဲ့အတူနိုင်ငံတကာသတင်းလာမှာတော့အမေရိကန်သမ္မတကိုတရားစွဲအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတာတွေအချိန်မြင့်လာနေတဲ့အကြောင်းကိုလည်းပြောပြပေးမှာပါရှင်အခုရင်ဆုံးတော့ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ဒုသမတမိုက်ပင်းစ်နဲ့နိုင်ငံရေးဝန်ကြီးမက်ပွန်ပီယိုရဲ့ဒီကနေ့တူရကီနိုင်ငံခီးစင်မတိုင်ခင်မှာပဲတူရကီသမ္မတရီချစ်တန်ရဲ့အာရဝါကစီးရဲနိုင်ငံတွင်းကဆစ်စင်ရေးတွေကိုဆက်လုပ်သွားမယ်ကြောင်းပြောလိုက်ပါတယ်။စီးရဲနိုင်ငံမှာတူရကီရဲ့ထိုးစစ်တွေရပ်ဆိုင်မှု PRB ပြောဆိုရမယ်အမေရိကန်အစိုးရကိုယ်စားဖွဲ့ရဲ့ခီးစင်ကိုတော့တူရကီသမ္မတနဲ့အမေရိကန်သမ္မတတို့နဲ့ထွန်းတို့တယ်လီဖုန်းဆက်စကားပြောချိန်မှာစီစဉ်ခဲ့ကြတာပါ။သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ထဲစတင်ခဲ့တဲ့ဆစ်စင်ရေးတွေကိုအဆုံးသတ်ပြီးညှိနှိုင်းပြင်ဆင်နိုင်အောင်ချက်ချင်းပြစ်ခတ်ရဆဲဖို့တောင်းဆိုထားတာပါ။တူရကီနိုင်ငံမှာဆက်စွန်းနေတဲ့ခြေပုံကနေတဲ့စီးရဲခြေဆိုင်ကတ်တပ်ဖွဲ့တွေကိုတူရကီဆွေရကအချမ်းပတ်သမားတွေဖြစ်သတ်မှတ်ထားပြီးငင်းချင်းနေဦးလို့အမည်ပေးထားတဲ့စစ်စင်ရေးကိုစတင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းကတ်တပ်ဖွဲ့တွေဟာ ISIS ဆက်သွေးကြွတွေကိုချိန်မွေးရမှာအမေရိကန်ရဲ့အဓိကမဟာမိတ်လည်းဖြစ်ပါတယ်။အမေရိကန်ကစစ်စင်ရေးတွေရဆိုင်မှုတောင်းဆိုချက်ကိုတူရကီသမ္မတကတော့လက်မခံခဲ့ပါဘူး။တချို့ခေါင်းဆောင်တွေဟာကြားဝင်ဆက်ဆက်ဖို့ကြိုးပမ်းနေကြပေမဲ့တူရကီသမိုင်းမှာအစိုးရကဘယ်ချမ်းပတ်ဖွဲ့စည်းနေမှဇပွဲမှာအတူတိုင်းဆွေးနွေးရမျိုးမရှိခဲ့ဘူးတဲ့အကြောင်းလွှတ်တော်မှာပြောကြားတဲ့မိန့်ခွန်းထဲမှာတူရကီသမ္မတကပြောဆိုခဲ့တာပါ။လွှတ်တော်မှာမိန့်ခွန်းပြောပြီးတင်းတောင်းနေတဲ့ခရစ်ဆိုညီမအမေရိကန်ဒုသမတနဲ့ကိုယ်စားလှယ်ဖွဲ့ကိုလက်ခံတွဲဆောင်မှာမဟုတ်ပဲသမ္မတထရန့်ကိုယ်တိုင်လာရင်သာတွေ့မယ်အကြောင်းတူရကီသမ္မတကပြောခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာတော့တူရကီသမ္မတရုံးကပဲတွဲဆောင်မှုစီစဉ်ထားတဲ့အကြောင်းတွစ်တာလူမှုကွန်ရက်ကနေပြင်ဆင်ပြီးသတင်းထုတ်ပြန်ခဲ့ပါတယ်။သမ္မတထရန့်ကတော့ဒီကနေ့တွဲဆောင်မှုတွေဟာအောင်မြင်မှုရမယ်လို့မျှော်လင့်နေကြောင်းနဲ့စစ်စင်ရေးတွေမရရင်တူရကီပေါ်အရေးယူတန်ကပ်ဖို့ပြင်ဆင်ထားတဲ့အကြောင်းလည်းမနေ့ကပဲသတိပေးပြောဆိုထားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ကော်မတီတွေမှာ EU ဆိုင်ရာအမေရိကန်တာမတ်ကြီး Gordon Sondland ဒီကနေ့လာပြီးတော့လွှတ်တော်အမတ်တွေရဲ့မေးခွန်းကိုဖြေကြားဖို့ရှိနေပါတယ်။သူ့အပါအဝင်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေအနေနဲ့လွှတ်တော်ကော်မတီတွေမှာသွားပြီးမေးခွန်းတွေမဖြေဖို့နိုင်ငံခြားရေးဌာနကပြီးခဲ့တဲ့တစ်ပတ်ကတားမြစ်ထားတာပါ။ဒီကနေ့တော့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီ၊နိုင်ငံခြားရေးကော်မတီနဲ့စီကံထိန်းသိမ်းရေးကော်မတီစတဲ့ကော်မတီ၃ခုမှတအမတ်ကြီး Gordon Sondland ကိုတကားပိတ်မေးမြန်းမှာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတထရန့်နဲ့အပြိုင်သမ္မတနောက်အရွေးခံမဲ့သူဖြစ်လာနိုင်ခြေရှိတဲ့ Joe Biden နဲ့သူ့သားတို့အပေါ်စုံစမ်းမှုကိုဘလို့လုပ်တဲ့နေဆိုတာ Ukraine ခေါင်းဆောင်တွေကိုအကြံပေးခဲ့သူတချို့ရဲ့မှာတအမတ်ကြီး Sondland လည်းတယောက်ပါပါတယ်။တအမတ်ကြီး Sondland နဲ့တခြားတအမတ်တွေတန်တမန်တွေကြားအပြန်အလှန်ပေးပို့တဲ့ text message တွေမှာယူကရိန်းကိုအမေရိကန်ပေးမဲ့စည်ရေးအကူအညီဒေါ်လာတန်း400လောက်ကိုဘာကြောင့်မပေးဘဲဆိုင်းထားရတယ်လဲလို့တန်တမန်တွေကသူ့ကိုမေးခွန်းထုတ်ခဲ့ကြပါတယ်။မနေ့ကတော့နိုင်ငံခြားရေးဝန်ကြီး Mike Pompeo ရဲ့ထိတ်တန့်အကြံပေးဟောင်းတစ်ယောက်ကသူပြီးခဲ့တဲ့တပတ်တုန်းကယာရုကနေနှုတ်ထွက်လိုက်တာဟာနိုင်ငံခြားရေးဌာနတွင်နိုင်ငံရေးတွေတိတ်များလာတဲ့အတွက်မဝင်မကျလို့ဖြစ်တယ်လို့အောက်လွှတ်တော်မှစုံစမ်းနေတဲ့အမတ်တွေကိုပြောကြားခဲ့ပါတယ်။အထူးသဖြင့်လူအများလေးစားတဲ့ယူကရိန်းဆိုင်ရာအမေရိကန်တပ်အမတ်ကြီးမရီအီဗန်နိုဗစ်ကိုသမ္မတထရန့်ကယာရုကနေဖယ်ရှားခဲ့တာကသူယာရုကနေနှုတ်ထွက်ဖို့နောက်ဆုံးဆုံးဖြတ်လိုက်တာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။
အမေရိကန်ကိုလောကိစ္စနဲ့လာရောက်ကြတဲ့တရုတ်တန်တမန်တွေအစိုးရအရာရှိတွေအနေနဲ့အမေရိကန်ကဒေသန္တရအဆင့်ပြည်နယ်နဲ့ဘောအစိုးရအဆင့်အရာရှိတွေဖြင့်ပညာရေးနဲ့သုတေသနဌာနတာဝန်ရှိတွေနဲ့တွေ့ဆုံမှဆိုရင်အမေရိကန်နိုင်ငံရဲ့ဌာနကိုကြိုတင်ကြောင်းကြားရတော့မှဖြစ်ပါတယ်တွေ့ဆုံမှုတွေအတွက်ကွန်ပျူတာတောင်းခံစရာမလိုပဲအသိပေးဖို့သာညွှန်ကြားချက်ထုတ်ပြန်ခဲ့တာပါတရုတ်နိုင်ငံကိုသွားကြတဲ့အမေရိကန်အစိုးရအရာရှိတွေကတော့ဒီလိုတွေ့ဆုံမှုတွေအတွက်ကွန်ပျူတာယူရပါတယ်အမေရိကန်နိုင်ငံရဲ့ဌာနအကြီးအကဲအရာရှိတူကတော့တရုတ်စိုးရဲ့ကန့်သတ်ချက်ပေါ်မှာအမေရိကန်ကတုံ့ပြန်တဲ့အနေနဲ့ညွှန်ကြားချက်အသစ်ထုတ်ပြန်တာဖြစ်ပြီးတရုတ်နိုင်ငံမှာရှိတဲ့အမေရိကန်တန်တမန်တွေပို့ပြီးလွတ်လပ်လပ်စွာကွန်ပျူတာကိုမျှော်လင့်နေကြောင်းလည်းဒိန်းတောက်တွေကိုတယ်လီဖုန်းကဆင်ရှင်းလင်းပြောဆိုခဲ့ပါတယ်အမေရိကန်တန်တမန်တွေဟာသူတို့လုပ်ငန်းတွေအတွက်အရေးပါတဲ့ဒေသဆိုင်ရာအစိုးရအရာရှိတွေပညာရေးနဲ့သုတေသနဌာနတွေကလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံတာပါဝင်လုပ်ငန်းလွှာတီးတီးကလူပုဂ္ဂိုလ်တွေနဲ့လွတ်လပ်လပ်တွေ့ဆုံဝင်မရတဲ့အကြောင်းနဲ့ကြိုတင်တည်ပြကွန်ပျူတာတောင်းခံပေမဲ့မချခဏဆိုသလိုတရုတ်အနာမဏီကပြချရခံရတဲ့အကြောင်းလဲနိုင်ငံရေးဌာနရရှိကပြောဆိုခဲ့တာပါတရုတ်နိုင်ငံကကန့်သတ်ချက်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲမှာပဲထုတ်ပြန်ခဲ့တာဖြစ်ပြီးအကြောင်းကြားစာကိုအမေရိကန်နိုင်ငံရေးဌာနကဗုဒ္ဓဦးနေ့ကလက်ခံရရှိခဲ့တာပါဒါပေမဲ့လည်းဝါရှင်တန်မြို့တော်ကတရုတ်တန်ရုံကတော့အမေရိကန်ရဲ့အခုနောက်ဆုံးကန့်သတ်ချက်ဟာတန်တမာရေးရနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့ Vienna Convention ကိုချိုးဖောက်ရောက်ပြီးတရုတ်စိုးရအနေနဲ့အမေရိကန်တန်တမာနေပေါ်အလားတူကန့်သတ်တာမျိုးမရှိရကြောင်း Twitter လူမှုကွန်ရက်ကနေသတင်းထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးလူခွင့်ရင်းနဲ့ဟောင်ကောင်ရေးကိစ္စနဲ့ပတ်သက်လို့တန်တမာဆက်ဆံရေးတင်းမာနေချိန်မှာပဲအခုလိုအပြန်လှန်ကန့်သတ်မှုတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်
အမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာဩဇာညောင်းသူတစ်ယောက်ဖြစ်တဲ့အောက်လွှတ်တော်အမတ်အလိုက်ဇာကမ်မင်းတာအသက်68နှစ်မှာကွယ်လွန်သွားပါတယ်အချိန်အတော်ကြာတဲ့ကရှိနေတဲ့ကျန်းမာရေးပြဿနာတွေကြောင့်ကွယ်လွန်သွားတယ်လို့သူ့ရဲ့ယုံကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်မေရီလန်ပြည်နယ်ဘယ်တီမိုးမြို့သားတယောက်ဖြစ်တဲ့လွှတ်တော်အမတ်ကမ်မင်းတာအောက်လွှတ်တော်မှာအဓိကစုံစမ်းစစ်ဆေးရေးကော်မတီတစ်ခုဖြစ်တဲ့စီကန်ထိန်သိမ်းရေးကော်မတီဥက္ကဋ္ဌတာဝန်ကိုယူထားသူဖြစ်ပါတယ်လက်ရှိသမ္မတဒေါ်နယ်ထရမ့်အပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုတွေကိုအဓိကဆောင်ရွက်နေတဲ့ကော်မတီလည်းဖြစ်ပါတယ်သူဟာ1996ခုနှစ်ထဲကကွန်ဂရက်လွှတ်တော်အမတ်အဖြစ်အရွေးခံခဲ့ရတာပါHarvard Power တက္ကသိုလ်နဲ့ Maryland ဥပဒေတက္ကသိုလ်တို့ကနေဘွဲ့ရရှိခဲ့ပြီး Maryland ပြည်နယ်အောက်လွှတ်တော်မှာလည်းတာဝန်ထမ်းခဲ့ပါတယ်။လက်ရှိအစိုးရရဲ့အငင်းပွားစရာလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေအပေါ်ပြင်းပြင်းထန်ထန်ဝေဖန်ခဲ့လို့ Donald Trump ရဲ့တိုက်ခိုက်ဝေဖန်မှုတွေကိုလည်းခံခဲ့ရပါတယ်ရှင်။
ဒီရေမရီကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.69kHz 1963 9.19kHz 1556 နဲ့9.25kHz 1765တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေမရီကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီပေါ်တမရရဲ့မြန်မာနိုင်ငံခီးစဉ်တွင်နိုင်ငံခြားခီးသွားလုပ်ငန်းနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ဖို့သဘောတူလိုက်ကြပါတယ်။နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မဲ့နားလည်မှုစွာကျင်လာဒီကနေ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုတော့ဒီပေါ်တမရပီဒီအက်တီဗီဗန်တာရီနဲ့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့လည်းတက်ရောက်ခဲ့ကြတာပါ။ပြီးခဲ့တဲ့ဩဂုတ်လမှာတုန်းကဒီပေါ်နိုင်ငံခတမလူမျိုးတော်ကိုတွားရောက်ခဲ့ပြီးတမရဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရ၅ရက်ကြာခီးစဉ်ဖြင့်ရောက်နေတဲ့ဒီပေါ်တမရဟာဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီပြည်ပေါ်မှာဒီကနေ့တွေ့ဆုံရမှာနိုင်ငံပြည်သူတွေချချစ်ချစ်ရင်းနှီးမှုတိုးမြင့်ရေးခီးသွားနဲ့ယဉ်ကျေးမှုကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးနိုင်ငံတကာဆွေးနွေးတဲ့မှာအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတရင်ချက်လက်ဖလေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းနိုင်ငံတော်တိုင်ပင်ခံရုံးကတရင်ထုတ်ပြန်ထားပါတယ်2020ပြည့်နှစ်နီပေါ်နိုင်ငံမှာကျင်းပမဲ့အပြည့်ပြည့်ဆိုင်ရာရာသီဥတုပြောင်းလဲမှုညီလာခံကိုမြန်မာနိုင်ငံကအစိမ့်မြင့်ကိုယ်စားလှယ်ဖော်တရောက်ရေး2020ပြည့်နှစ်မှာကြားရောက်မဲ့နိုင်ငံတရမန်ဆက်ဆံရေးထူထောင်မှု260ပြည့်အထိမ့်မှန်ခန္ဓာကျင်းပရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ချက်မှာထည့်သွင်းဖော်ပြထားပါတယ်
EU ဥရောပသမဂ္ဂနဲ့ဗြိတိန်အစိုးရကြားနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေရရှိသွားပြီလို့နှစ်ဖက်ခေါင်းဆောင်တွေကပြောကြားလိုက်ပါတယ်ဗြိတိန်အရေးကိုကိုယ်တိုင်ပြန်လည်ဆုံးဖြတ်နိုင်မဲ့တိတ်ကိုကောင်းမွန်တဲ့သဘောတူညီချက်ဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဖော်ပြပြောဆိုပါတယ်ဒီသဘောတူညီချက်ကိုဗြိတိန်ပါလီမန်မှာစနေနေ့အတည်ပြုတင်ကြောင်းနဲ့ဒါမှအစိုးရအနေနဲ့တခြားအရေးကြီးတဲ့ကိစ္စတွေပေါ်အာရုံစိုက်နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်က Twitter ပေါ်မှာရေးသားခဲ့ပါတယ်EU နဲ့ဗြိတိန်နှစ်ဖက်လုံးအတွက်မျှတတဲ့သဘောတူညီချက်ဖြစ်တယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌ Jean-Claude Juncker ကလည်းကြေညာပါတယ်။ Belgium နိုင်ငံ Brussels မြို့မှာ EU အဖွဲ့ဝင်28နိုင်ငံလုံးကခေါင်းဆောင်တွေဒီကနေ့ထိပ်သီးဆွေးဝေးပွဲမှာဒီသဘောတူညီချက်ကိုအတည်ပြုတင်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။ EU ရဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့ အကောက်ခွန်စီးမြင့်ဥပဒေတွေကိုကာကွယ်ရတဲ့ချိန်ထဲမှာမြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံတို့ကြားနေဆက်အတားအစည်းတွေထားရှိရေးရှောင်ရှားမှဖြစ်တယ်လို့မြောက်ပိုင်းအိုင်ယာလန်နဲ့အနေနဲ့ဗြိတိန်ရဲ့ကုန်သွယ်ရေးဥပဒေတွေအောက်မှာရှိမှဖြစ်တယ်လို့ EU ဘက်ကအဓိကညှိနှိုင်းရေးမှုမစ္စတာဘာနီယေကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အိုင်ယာလန်ကျွန်းငြိမ်းချမ်းတည DUP ပါတီကတော့ EU နဲ့ Britain အစိုးရကြားအခုရရှိတဲ့သဘောတူညီချက်တွေကိုလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ် Britain ကအဓိကအတိုက်အခံပါတီနှစ်ခုဖြစ်တဲ့ Labour နဲ့ Liberal Democrats ပါတီတို့ကလည်းသဘောတူညီချက်တွေကိုပယ်ချခဲ့ပါတယ်နေဆက်အသားစီးတွေထားရေးမထားရေးကိစ္စကြောင့်အရင်ရထားတဲ့နှုတ်ထွက်ရေးသဘောတူညီချက်အပေါ် Britain Parliament မှာအတိမပြုနိုင်ခဲ့ကြတာဖြစ်ပါတယ်
ဟောကမဒီမိုကရေစီလူလာရဲ့လွတ်တော်အမတ်တည်းရဲ့ပြင်းပြထန်ထန်ခံခွက်ဆန္ဒပြမှုတွေကြောင့်အုပ်ချုပ်ရေးမှူးကယ်လန်ဒီနေ့လဲလွတ်တော်တွေကထွက်ခွာသွားခဲ့ရပါတယ်။မလာနီဘာကြအစိုးရဆန့်ကျင်ဆန္ဒပြဝဲတွေဖြစ်နေတဲ့ဟောကမဆန္ဒပြခေါင်းဆောင်တွေကိုအသက်အန္တရာယ်ဖြစ်စေလောက်တဲ့အထိထိခိုက်တဲ့တက်ခိုက်တဲ့ဖြစ်ရပ်ကြုံခဲ့ရပြီးတဲ့နောက်လွတ်တော်တွေခံခွက်မှုတွေလည်းပြင်းထန်လာခဲ့တာပါ။ဒီမိုကရေစီလူလာရဲ့လွတ်တော်အမတ်တည်းကအုပ်ချုပ်ရေးမှူးလက်မှတ်သွေးစွန်းနေတဲ့ပုံတွေပါတဲ့ဆိုင်းဘုတ်တွေကိုကန်ဆောင်ပြီးအော်ဟစ်ဆန္ဒပြခဲ့ကြတာပါ။မင်းတို့ကလည်းလွတ်တော်မှာအုပ်ချုပ်ရေးမှူးနှစ်ပတ်လည်ခြေပြမင်းကုန်းပြောနေချိန်ပြင်းပြထန်ထန်ကောက်ွက်ခံခဲ့ရတဲ့ကြောင့်မင်းကုန်းတဝက်တစ်ပြည့်နဲ့အဆုံးတတ်ခဲ့ရပြီးနောက်ပိုင်းရုံးမြင့်တင်ကြားကနေမင်းကုန်းကိုပြောချခဲ့ရပါတယ်
တောင်နှင်းပြောက်ကိုရီးယားဘောလုံးအသင်းတို့2022ခုနှစ်အတွက်ကမ္ဘာဖလားခြေစစ်ပွဲအတွက်ကစားခဲ့ကြတဲ့ပွဲမှာမြောက်ကိုရီးယားအသင်းဘက်ကကစားတာကြမ်းလွန်နိုင်ကြောင်းစစ်ပွဲဖြစ်နေတယ်လို့ပဲလို့တောင်ကိုရီးယားဘောလုံးအသင်းချုပ်တာဝန်ရှိသူတွေကဖော်ပြပြောဆိုလိုက်ပါတယ်တောင်ကိုရီးယားအသင်းဘက်ကဘောလုံးကိုကြွန့်ကြန့်ကျင်ကျင်ကစားပြီးမြောက်ကိုရီးယားအသင်းသားတွေဘက်ကကစားတာကြမ်းလွန်ပြီးတော့ဒါမျိုးတစ်ခါမှမကြုံခဲ့ဘူးလို့ကိုရီးယားဘောလုံးအသင်းချုပ်ဥက္ကဋ္ဌ Choi Yong-ik ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပျောက်ရွှမ်းမြို့တော်မှာအင်္ဂါနေ့ကကစားခဲ့တဲ့ပွဲမှာနှစ်သင်းလုံးဂိုးမရပဲတရေကျခဲ့ပြီးမြဲအသင်းသားတွေထိခိုက်ဒဏ်ရာမရဘဲအိမ်ပြန်လာနိုင်တာကအောင်မြင်မှုဖြစ်တယ်လို့တောင်ကိုရီးယားကစားသမား Song Hyun-min ကလည်းပြောပါတယ်။ပရိသတ်9000ဆန့်တဲ့ဘောလုံးကွင်းကြီးမှာကစားခဲ့ပေမဲ့လာကြည့်သူတယောက်မှမရှိသလောက်အပြင်ကစားပွဲကိုလည်းတိုက်ရိုက်ထုတ်လင်းပြသတာမျိုးမလုပ်ခဲ့ပဲသတင်းအမှောင်ချထားခဲ့ပါတယ်။မြောက်ကိုရီးယားအစိုးရသတင်းဌာနဖြစ်တဲ့ KCNA မှာဘောလုံးပွဲသတင်းထုတ်လင်းတာမှာတော့တိုက်စစ်တံပြန်တိုက်ဆိုင်တွေနဲ့ကစားတဲ့ပွဲမှာတရေကျခဲ့တယ်လို့သာသတင်းတို့ထုတ်ပြန်ခဲ့ပါတယ်။တောင်နှင်းမြောက်ကိုရီးယားအသင်းတို့ကစားခဲ့ကြတဲ့ကမ္ဘာဖလားခြေစစ်ပွဲမှာပွဲကြည့်ပရိသတ်မရှိခဲ့တာရောတခြားအကြောင်းတွေကြောင့်မှစိတ်ပြတ်အံ့ဩရတယ်လို့ဒီပွဲကိုတွားကြည့်ခဲ့တဲ့ FIFA ဥက္ကဋ္ဌဂျာနီအင်ဖာတီနိုကပြောကြားခဲ့ပါတယ
်ဂျာသာရင်းနဲ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့တာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်အမေရိကန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID ရဲ့ကူညီပံ့ပိုးမှုနဲ့မြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေအချင်းချင်းကုန်သွယ်ရေးကြားခံစနစ်အာဆီယံ Single Window လို့ခေါ်တဲ့ Electronic ကွန်ရက်စနစ်ကိုသုံးပြီးကုန်သွယ်ရေးဆိုင်ရာဆွေရက်စရန်တွေအချက်လက်တွေကိုအပေးယူလုပ်တဲ့စနစ်ထဲပါဝင်လာတော့မှာဖြစ်ပါတယ်။နိုဝင်ဘာလကုန်စနိုင်ဖို့မျှော်လင့်ထားတဲ့ဒီအစီအစဉ်ဟာကမ္ဘာကုန်သွယ်ရေးအဖွဲ့အစည်း WTO ရဲ့ရည်မှန်းချက်ဖြစ်တဲ့တစ်ကမ္ဘာလုံးအလွယ်တကူကုန်သွယ်နိုင်ရမယ်ဆိုတဲ့အစီအစဉ်အောက်မှာမြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေကိုကူညီတာဖြစ်တဲ့အကြောင်းအစိုးရရရှိတွေကပြောပါတယ်ဒီစနစ်အကြောင်းရှင်းပြတဲ့ရန်ကုန်မြို့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ကိုဇော်ထက်ကပြောပြပေးပါမယ်ရှင
်အာဆီယံနိုင်ငံကြီးအချင်းချင်းကုန်သွယ်ရေးလုပ်တဲ့နေရာမှာစည်ရင်းအချက်လက်တွေအပြန်အလှန်ပေးပို့နိုင်တဲ့ဂျာခန်အီလက်ထရောနစ်စနစ်အာဆီယံ Single Window စနစ်ကိုမြန်မာနိုင်ငံကအခုလာမယ့်နိုဝင်ဘာမှာစတော့မှာဖြစ်ပါတယ်။ဒီစနစ်သုံးတဲ့အာဆီယံနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာ၈နိုင်ငံမြောက်ပါဝင်လာတာဖြစ်ပြီးလူအားကိုးရတဲ့စနစ်ကနေကွန်ပျူတာစနစ်ကိုကူးပြောင်းလာဖြစ်လို့ကုန်သွယ်ရေးမှာပွင့်လင်းမြင်သာမှုတွေပိုရှိလာလိမ့်မယ်လို့အကောက်ခွန်ဦးစီးဌာနညွှန်ကြားရေးမှူးဦးဝင်းတန်ကပြောပါတယ်။မြန်မာနိုင်ငံကနည်းပညာပိုင်းအားနည်းပေမဲ့လည်းဒီစနစ်ကိုကံကြွယ်နိုင်ဖို့အဆင်သင့်ဖြစ်နေကြောင်းသူက VOA ကိုပြောတာပါ။
ကျွန်တော်တို့နည်းပညာပိုင်းမှာတော့ကျွန်တော်တို့ကအတွေ့အကြုံတော်တော်လေးနေပါတယ်။နော်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာလေးပဲဒါတွေကိုကံကြွယ်ဆောင်ရွက်နေတဲ့နည်းပညာရှင်တွေအခုတော်တော်များများပေါ်ထွက်လာပါတယ်။အခုဆိုရင်ကြာကျွန်တော်တို့အခုဒီလိုစနစ်တွေဆိုရင်လည်းပဲဒါပြည်တွင်းရဲ့ဒါနည်းပညာရှင်တွေကိုကျွန်တော်တို့အားကိုးပြီးတော့ကျွန်တော်တို့လုပ်ကိုင်ဆောင်ရွက်ရတာပေါ့နော်။အဲ့တော့အလားတူပဲကျွန်တော်တို့ကနိုင်ငံတကာရဲ့စနစ်တွေကိုလည်းပဲကျွန်တော်တို့ဟိုဘလူကွန်လဲဆိုတော့တုံးဆွဲနေတာတွေကျွန်တော်တို့ရှိပါတယ်။နည်းပညာပိုင်းဆိုင်ရာအားနည်းမှုတော့ရှိပါတယ်။သို့တော့ကျွန်တော်တို့မလုပ်နိုင်တာတော့မဟုတ်ပါဘူး။အဲ့တော့ကျွန်တော်တို့ကတခုရှိတာတော့နိုင်ငံတကာကိုတက်လှမ်းမှုအတွက်ဆိုရင်တော့ခုနကနိုင်ငံတကာနဲ့ပတ်သက်ပြီးအတွေ့အကြုံများတဲ့ ပုဂ္ဂိုလ်တွေရဲ့ဟလာဒါကျွန်တော် expert တွေရဲ့အကြံဉာဏ်တွေတော့ကျွန်တော်ကရယူရတာမျိုးတွေတော့ကျွန်တော်ရှိပါတယ
်ဒီစနစ်ဖြစ်လာဖို့2008လောက်ကအာဆီယံဖွဲ့ရီထဲမှာဥဆောင်ကော်မတီယူဖွဲ့ပြီးလုပ်ခဲ့ကြသလို2018လောက်မှာမလေးရှားအင်ဒိုနီးရှားထိုင်းစင်ကာပူဗီယက်နမ်၅နိုင်ငံကဒီစနစ်ကိုအရင်ဆုံးစတင်ခဲ့ပါတယ်အဓိကတော့အာဆီယံလွတ်လပ်သောကုန်သွယ်ရေးဒေသ after အတွင်းမှာအာဆီယံနိုင်ငံထွက်ကုန်ပြီဖြစ်ကြောင်းထောက်ခံချက်ဖြစ်တဲ့ပြည်ရင်းနိုင်ငံလက်မှတ် default ကိုကုန်သွယ်ပတ်နိုင်ငံအချင်းချင်း electronic နည်းနဲ့လဲလှယ်ကြတာမျိုးဖြစ်တယ်လို့ဆိုပါတယ်။ဒါကတစ်ကမ္ဘာလုံးမှာကုန်သွယ်မှုလွယ်ကူအောင်ဆောင်ရွက်ဖို့ဆိုတဲ့အစီအစဉ်အောက်မှာနိုင်ငံတကာအဖွဲ့အစည်းတွေကကူညီပေးနေရလို့သူကပြောပါတယ်။
ဒါ World Trade Organization ရဲ့ Trade Facilitation ဆိုတဲ့ agenda တစ်ခုရှိတယ်။ဒါဒီ Trade Facilitation တစ်ကမ္ဘာလုံးရဲ့ဒါကုန်သွယ်မှုလွယ်ကူချုံမှုစီ agenda အောက်မှာကျွန်တော်တို့ကဒီခေါင်းစဉ်တွေအခုပါတယ်။အဲ့တော့ပါတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကအောင်မြင်ဖို့အတွက်ဒါကျွန်တော်တို့ဟိုပြောရမယ်ဆိုရင်ဒါဖွံ့ဖြိုးဆဲနိုင်ငံတွေပေါ့နော်။အဲ့တော့နည်းပညာပံ့ပိုးမှုဟလာကျွန်တော်ရောင်းမငွေပံ့ပိုးမှုအစတဲ့လိုအပ်နေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကိုသူတို့ပံ့ပိုးပေးနေတယ်လို့ပဲဒါကျွန်တော်တို့ကတော့ဒီလိုပဲဟိုနားလည်ပါတယ်မြတ်ဟုတ်
မြန်မာနိုင်ငံအနေနဲ့လက်ရှိအသုံးပြုနေတဲ့စနစ်တွေကနေနည်းပညာအကူအညီယူပြီးအာဆီယံနိုင်ငံတွေနဲ့အတူပူးပေါင်းဖို့ဒေသတွင်းကုန်သွယ်ရေးမှာပိုပြီးပွင့်လင်းမြင်သာလာဖို့ဆောင်ရွက်နေရမှာအမေရိကန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID နဲ့ကမ္ဘာဗန်တို့ကအကူအညီပေးနေကြတာပါအခုလိုဆောင်ရွက်ခြင်းအပြင်ကုန်သွယ်စီးဆင်းမှုလွယ်ကူစေနိုင်မယ်လို့အမေရိကန်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ USAID ကစီးပွားရေးပညာရှင် Alex Everdine ကဒီကနေ့အခမ်းအနားမှာအခုလိုပြောပါတယ်
By adopting a single window system, Myanmar exporters and importers will see an improvement in the
အခုလို single window အသစ်ကိုမြန်မာနိုင်ငံအနေနဲ့ပါဝင်ခြင်းအပြင်တင်ပို့သူတွေတင်သွင်းသူတွေကိုဒီဖောင်လျှောက်ဖို့အတွက်ရည်ပြီးတော့အစိုးရအနေနဲ့လည်းဒီဖောင်ကိုစီစဉ်တဲ့နေရာမှာအချိန်နဲ့ငွေအကုန်ကျလဲသက်သာနိုင်တယ်လို့သတင်းအချက်အလက်တွေလည်းတိတိကျကျလင်းလင်းမြန်းမြန်းလုံဆောင်နိုင်လိမ့်မယ်လို့သူကပြောခဲ့တာပါအာဆီယံနိုင်ငံတွေကို electronic နည်းနဲ့ချိတ်ဆက်တာအောင်မြင်တဲ့ဆိုရင်နိုင်ငံတွင်းအစိုးရပိုင်စနစ်တွေကိုလည်းတစုတဝေးဖြစ်အောင်ကမ္ဘာပံအကူအညီနဲ့ national single window ပုံစံဆက်လုပ်သွားဖို့လည်းရှိပါတယ်။ဒီစနစ်ကပိုပြီးလွယ်ကူလာသလိုစာရွက်စာတမ်းအတူအပတွေကိုလည်းရှောင်လွှဲနိုင်လိမ့်မယ်လို့ပြောပါတယ်။မြန်မာနိုင်ငံဟာဒေသတွင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်နည်းပညာပိုင်းပါဝင်ကဏ္ဍအတော်များများမှာနောက်ကျကျန်နေသေးရဆိုတဲ့အချက်ကိုလည်းစီးပွားရေးပညာရှင်တွေကအစဉ်တစိုက်ထောက်ပြပြောဆိုနေကြတာပါ။ဒါကလည်းပြီးခဲ့တဲ့အောက်တိုဘာ10ရက်ကမ္ဘာ့ဘဏ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာမြန်မာနိုင်ငံအနေနဲ့ကုန်ထုတ်လုပ်မှုစွမ်းအားမြင့်တင်မှုကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုတွေမြင့်တင်မှုအတွက်အခြေခံကြရည်ပြုဝင်ပြောင်းလဲမှုတွေလွတ်ဆောင်မှုလိုကြောင်းအကြံပြုထားတာဖြစ်ပါရဲ့ခင်ဗျာ
ကိုစောထက်ပြပြသွားတာပါရှင်အခုမြန်မာအကစားမှာရေလွှာလျှောစီးကစားနည်းတစ်မျိုးတိုးပြီးတော့တန်ခွဲဝင်မဲ့အကြောင်းပြပြပေးပါမယ်နိုဝင်ဘာ30ရက်နေ့မှာစတင်ကျင်းပမယ့်2019အရှိတောင်အာရှအကစားပြိုင်ပွဲတွေမှာမြန်မာနိုင်ငံကပထမဆုံးအကြိမ်အဖြစ်ရေလွှာလျှောစီးပြိုင်ပွဲဝင်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။ငွေဆောင်ကမ်းခြေမှာရေလွှာလျှောစီးလေ့ကျင့်နေတဲ့မြန်မာအကစားသမားတွေအကြောင်း AFP သတင်းဆောင်ပါကိုအခြေခံပြီးမှတ်ရင်းချင်နိုင်ကပြောပြပေးပါမယ်ရှင်
။လူငယ်တွေနှစ်အနည်းငယ်လောက်ကရေလွှာလျှောစီးပြိုင်ပွဲနဲ့အကျွမ်းတဝင်သိမ့်မရှိသေးတဲ့မြန်မာနိုင်ငံမှာနိုဝင်ဘာလအကုန်ဖိလစ်ပိုင်မှာကျင်းပမယ့်အရှိတောင်အာရှ SEA Games ပြိုင်ပွဲမှာပထမဆုံးအကြိမ်ပါဝင်ရှင်ပြိုင်ဖို့လက်ရွေးစင်အားကစားသမားတွေဟာ ARD တိုင်းပသိမ်မြို့နယ်ကငွေဆောင်ကမ်းခြေမှာအပြင်းထန်လေ့ကျင့်နေကြပါတယ်။ရင်းလွှာလျှောစီးပြိုင်ပွဲဝင်မဲ့မြမလက်ရွေးစင်အားကစားသမားတွေတဲ့ပထမဆုံးအမျိုးသမီးဖြစ်လာတဲ့အသက်25နှစ်အရွယ်မတ်ကတွဲစုကတော့ American ပြည်ထောင်စု California ပြည်နယ်မှာသွားပြီးကျောင်းတက်ခဲ့သူတဦးဖြစ်ပါတယ်။ရေလွှာလျှောစီးအားကစားဝါဒနာပါသူတဦးနေနဲ့အမေရိကမှာလေ့ကျင့်ခဲ့တဲ့အတွေ့အကြုံရှိခဲ့တာပါ။မြန်မာကိုကိုစားပြုဝင်ရောက်ရှင်ပြိုင်ဖို့ဖြစ်လာတဲ့အကြောင်းကိုတော့သူကအခုလိုပြောပြပါဗျ
။ဒီဟာလုံးလို့ကိုစိတ်ကြော်လို့လုပ်တာ။ပြီးတော့တခါလေး stress အရင်ဖြစ်နေရင်ဒါစီးလိုက်ရင်တက်တာပါ။ဘာဖြစ်လို့တက်တာပါလဲလဲကျွန်တော်မသိဘူးပေါ့။အဲ့လိုစီးရင်စီးအဲ့လိုအဲ့တော့ပဲစီးရ။ဒါပေမဲ့ဒီငွေဆောင်တစ်ခါလာတော့ဒီကလေးလည်းစီးနေရတွေ့တော့ဒါကကိုကိုအိမ်မှာလည်းစီးလို့ရတယ်ပေါ့။အစားကယ်လီဖိုးနီးယားမှာနေရမယ်ဒါမစီးရရင်မနေနိုင်တော့ဘူးအလုံးလုံးရဲ့ဒါစီးမယ်ပေါ့အဲ့နဲ့ဘယ်လိုဆောင်လဲဟိုတင်တော့မတင်လိုက်ဘူးဒါပေမဲ့ဒီရောက်လာတော့လဲဒီခွင့်ရေးကိုတော့ကျေးဇူးတင်တယ်ပေါ့
မြမလည်းရေးစင်အားကစားသမားတဦးဖြစ်တဲ့အသက်19နှစ်အရွယ်ကိုအောင်မင်းနိုင်ကတော့အခုလိုရှစ်တောင်အာရှအားကစားပြိုင်ပွဲမှာရေလွှာလျှောစီးကိုပထမဆုံးအကြိမ်ပါဝင်ရှင်ပြိုင်ဖို့အကောင်းဆုံးပြင်ဆင်နေကြောင်းပြောပါတယ
်အဲ့လိုစုရမယ်လို့တော့မထင်ဘူးဘာဖြစ်လဲကျန်းနိုင်ရလူတွေကိုယ့်ထက်နေပေါင်းများစွာကြိုပြီးပြင်ဆင်ထားလူတွေကိုယ့်ရအခုမှအစနည်းနည်းလာပဲရည်တယ်တော့မယ်ရောမလို့ဒါပဲအကောင်းဆုံးတော့ပြန်ပြေးတော့ပါ
ဝေဆောင်ကန်းချီဟာရေလွာရှော့စီးသူတွေအတွက်ပင်လယ်ဟိုင်းလုံးကြီးကြီးမားမားမရှိပေမဲ့အခုလိုအတွေ့အကြုံနဲနေသေးတဲ့မြန်မာအားကစားသမားတွေအတွက်လေ့ကျင့်ဖို့မှန်ကန်တဲ့နေရာလို့ဆိုပါတယ်။မြန်မာအားကစားအသင်းဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာပင်လယ်ဟိုင်းလုံးကြီးတွေနဲ့နှစ်လကြာတွားရောက်လေ့ကျင့်ခဲ့ပါတယ်။အခုလိုပြိုင်ပွဲအတွက်တနေ့ကို6နာရီကြာလေ့ကျင့်နေကြောင်းကြီးပြเสียရအမေရိကန်နိုင်ငံသားအသက်26နှစ်အရွယ်ရောဘတ်ဘရစ်ကယ်ကပြောပါတယ
်။ Well, you know, we might not be all fully professionals but
ကျွန်တော်တို့အပြည့်အဝကျန်းကျင်သူတော့မဖြစ်သေးပါဘူး။ဒါပေမဲ့မနိုင်ငံကလူတွေရေလွာရှော့စီးနီးကိုတည်နေတယ်ဆိုတာပင်လယ်သဘုတ်တရားကိုချစ်ခင်မြန်နိုးတယ်ဆိုတာလူတိုင်းကိုပြသနိုင်ဖို့ဆိုတာကျွန်တော်တို့ရဲ့မျှော်လင့်ချက်ပါ။သူတို့ကောင်းကောင်းလုပ်နိုင်မှာပါ။တန်နိုင်မယ်ဆိုရင်တချို့ပြိုင်ပွဲတွေမှာအနိုင်ရဖို့မျှော်လင့်မိပါတယ်
။မြန်မာနိုင်ငံအနောက်နဲ့တောင်ပိုင်းမှာရှိနေတဲ့ပင်လယ်ကမ်းရိုးတန်းတွေဟာရေလွာရှော့စီးအားကစားသမားတွေအတွက်လေ့ကျင့်ဖို့ကောင်းတဲ့နေရာတွေဖြစ်ပေမဲ့နှစ်ပေါင်းများစွာဆစ်ဆိုးရအုပ်ချုပ်ခဲ့တဲ့ရလက်အဖြစ်အားကစားပစ္စည်းတွေဝယ်ယူနိုင်မှုမရှိတဲ့အပြင်နိုင်ငံရဲ့စည်ရဲမွဲတည်မှုကြောင့်ဒီလိုအားကစားမျိုးကိုအထောက်ပံ့ပေးနိုင်ခြင်းချင်းမရှိခဲ့ပါဘူး။အခုတော့ရေလွာရှော့စီးအားကစားကို2019မှာစတင်လေ့ကျင့်နိုင်ခဲ့ပြီးဒီနှစ်မှာမြန်မာရေလွာရှော့စီးအသင်းကိုတူထောင်နိုင်ခဲ့ပါတယ်ရှင်။
တော်ရစင်များရှင်လာမည့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်60လောင်းရည်အကြီးအကျယ်ကိုကြည့်ပြီးမဲပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမှာပြူဟာတိတ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမည့်ရွေးကောက်ပွဲမှာဘယ်လိုရလက်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလေရီရဲ့အရေးအချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-3995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ dummies@voanews.com ကိုချိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဖက်ချက်တွေချိုတင်ရေးသားပေးပို့ချနိုင်ပါတယ်။အနည်းနည်းနဲ့ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရစေ။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးကြပါမယ်။အမေရိကန်လွှတ်တော်အားလိုက်ရဲ့နှစ်ပတ်အပြီးလွှတ်တော်အမတ်တွေဝါရှင်တန်မြို့တော်ကိုပြန်ရောက်လာတဲ့အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲအရေးယူနိုင်ရေးစုံစမ်းမှုတွေအရှိန်မြှင့်ဆောင်ရွက်လာခဲ့ကြပါတယ်။2020သမ္မတရွေးကောက်ပွဲကိုနိုင်ငံခြားကဝင်ရောက်ဆွတ်ဖက်နိုင်အောင်သမ္မတထရမ့်ကဖိတ်ခေါ်ခဲ့တယ်ဆိုတာသက်သေပြနိုင်ဖို့ဒီမိုကရက်ဘက်ကကြိုးစားနေပြီးသမ္မတထရမ့်ရဲ့အစိုးရအရာရှိဟောင်းတွေလည်းလွှတ်တော်ရှေ့မှောက်ကြားနာပွဲမှာသတင်းတစ်ပတ်လုံးတကပိတ်သက်သေထွက်ဆိုခဲ့ကြပါတယ်။ VOA လွှတ်တော်သတင်းတောင်းကက်သရင်းဂျစ်ဆန်ရဲ့သတင်းလွှာကိုကိုရနိုင်ကပြောပြပေးပါလိမ့်မယ်ရှင်။
အမေရိကန်လွှတ်တော်ကအောက်လွှတ်တော်ဒီမိုကရက်အမတ်တီဟာသမ္မတကိုအရေးယူပြစ်ပေးနိုင်ဖို့အတွက်အခုတစ်ပတ်အတွက်မှာအောက်လွှတ်တော်မှာကြားနာဆွေးဆွေးမှုတွေကိုလုပ်ခဲ့ကြပါတယ
်။ Oh, I don't think we're there at all yet.
အရေးယူပြစ်ပေးဖို့ထိတော့မရောက်သေးပါဘူး။ကျွန်တော်တို့မှာနောက်ထပ်လုံးဆရာတွေအများကြီးရှိနေသေးပြီးဒါတွေကိုလည်းလုပ်နေပါတယ်
။သမ္မတထွန်းမှာလာမယ့်2020သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ပွဲဖြစ်လာနိုင်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းပေးဖို့အတွက်ယူကရိန်းနိုင်ငံကိုပေးရမယ့်အကူအညီတွေကိုမပေးဘဲထိန်းထားတယ်ဆိုပြီးတော့တိုင်ကြားခဲ့တာကြောင့်အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကထောက်လိုင်းချက်လက်တွေရဖို့တရားရုံးရဲ့အမိန့်ကိုတောင်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရမ့်ရဲ့အစိုးရအဖွဲ့ကတော့အဲ့တရားရုံးရဲ့အမိန့်ကိုအခုချိန်ထိလိုက်နာဖို့ငြင်းဆန်နေတုံးပဲဖြစ်ပါတယ်
။ The case for obstruction of Congress
ကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းစဉ်တွေကိုအနှောက်အယှက်ပေးမှုနဲ့ပတ်သက်ပြီးတော့ဆက်လက်လှုပ်ဆောင်နေပါတယ်
။အောက်လွှတ်တော်ဒီမိုကရက်တွေအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုတရားဝင်လုပ်ဖို့မခွဲမချင်းသူ့အနေနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအဲ့လိုလှုပ်တာဟာလွတ်တော်ရဲ့အခန်းကဏ္ဍကိုတေးသိမ်အောင်လှုပ်တာဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ
်။ We're not here to call bluffs. We're here to find the truth to pull the country.
ကျမတို့ဒီကိုလာတာအလေအညာလေးလို့ပြောဖို့လာတာမဟုတ်ပါဘူး။အမှန်တရားကိုဖော်ထုတ်ဖို့နဲ့ American ပြည်ထောင်စုရဲ့ဖွဲ့စည်းပုံကိုထိမ့်သိမ်းဆောင်ရှောက်ဖို့အတွက်ပါ
။ဒါပေမဲ့လည်းနန်စီပလိုစီနဲ့ဒီမိုကရက်တွေဟာနိုင်ငံရေးကိုကစားနေတာဖြစ်တယ်ဆိုပြီးတော့သမ္မတထရမ့်ကတော့ဝေဖန်လိုက်ပါတယ်
။ This one is just absolutely crazy.All you have to do is
ဒါကလုံးဝကိုယူသွမှုပါခင်ဗျားလောက်ရမှာကအဲ့ဒီဖုန်းခေါ်ထားတဲ့မှတ်တမ်းကိုဖတ်ကြည့်အောင်ပါဒီကိစ္စကရိုးရိုးရှင်းရှင်းလေးပါရွေးကောက်ပွဲမှာသူတို့ရှုံးမယ်ဆိုတာကိုသိနေတာကြောင့်သူတို့ဘက်ကသွေးယူသွေးတမ်းဖြစ်နေတာပါ
ချိန်ထဲမှာပဲအောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကိုအရေးယူဖို့အတွက်ဒီမိုကရက်ကိုထောက်ခံတဲ့ Conservative Republican အမတ်တချို့ကလည်း အဆိုတင်သွင်းပြီးတော့သမ္မတထရမ့်ကိုကာကွယ်နေကြပါတယ်ကေဗင်မက္ကာသီဟာအောက်လွတ်တော် Republican Party ခေါင်းဆောင်ဖြစ်ပါတယ
် There's nothing that the president did wrong There's nothing that the president
သမ္မတထရမ့်တယ်လီဖုန်းပြောတဲ့အထက်မှာဘာမှအရေးယူနိုင်လောက်စရာမပါပါဘူးတကယ်လို့သာဒီတယ်လီဖုန်းမှတ်တမ်းတွေကို48နာရီလောက်စောပြီးရခဲ့ရင်ဒီကိစ္စကဘာမှဖြစ်လာစရာအကြောင်းမရှိပါဘူး
ဒီမိုကရက်တစ်အနေနဲ့ရှင်းနေဖေဖော်ဝါရီမှာတင်ဝင်စတင်မဲ့2020သမ္မတရွေးကောက်ပွဲကာလကိုရှောင်ပြီးဒီနေ့အကုန်မှာသမ္မတကိုအရေးယူအပြစ်ပေးနိုင်အောင်မဲခွဲဆုံးဖြတ်ဖို့အတွက် PR တွေနဲ့လည်းရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းတချို့ကတော့အချိန်ကအရေးမကြီးဘူးလို့ပြောပါတယ်
။ It's important to take note that we're not rushing.
ကျမအနေနဲ့ဒါကိုအရင်စလို့ဆောင်ရွက်နေတာမဟုတ်ဘူးဆိုတာကိုသိဖို့တော့လိုပါတယ်။ကျမတို့လုပ်ချင်တာကသမ္မတကိုအရေးယူအပြစ်ပေးဖို့အတွက်ဖြစ်ပြီးဒီလိုလုပ်ရတာကိုလည်းကျမတို့ဝမ်းသာပါတယ်။ဒါကအောင်ပွဲပါ
ဒီနေ့မှာတော့ EU တမ်မဟောင်ဂေါရွန်ဆောင်းလင်းအပါအဝင်သမ္မတထရမ့်အစိုးရအဖွဲ့တာဝန်ရှိသူတွေကြားတယ်လီဖုန်းနဲ့အပြန်အလှန် text message ပို့ပြောဆိုခဲ့ကြတဲ့ဖုန်းမှတ်တမ်းတွေကိုလွှတ်တော်မှာကြားနာစစ်ဆေးကြမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bemis app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Bemis app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်ကြာသပင်းနဲ့ညနေခင် VOA စီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်တစ်နိုင်ကြမှာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်အခုကြာသပင်းနဲ့ညနေခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြောပြပေးပါအောင်မယ်ရှင
်ဥရောပသမဂ္ဂ EU နဲ့ဗြိတိန်ဆိုရတို့ကြားနောက်တွဲဆိုင်ရာသဘောတူညီချက်တွေရရှိသွားပြီဖြစ်တဲ့ကြောင့်နှစ်ဖက်ကောင်းဆောင်တွေကပြောဆိုလိုက်ကြပါတယ်ဗြိတိန်ရေးကိုယ်တိုင်ပြန်လည်ဆုံးဖြတ်နိုင်တော့မယ့်တိုက်ကိုကောင်းမွန်တဲ့သဘောတူညီချက်ဖြစ်နေလဲဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကညင်ညွန်းပြောဆိုလိုက်ပါတယ်အမေရိကန်ထူးထူးမြတ်မိုက်ပင်စတန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ဒီကနေ့တူရကီနိုင်ငံခီးစဉ်မတိုင်ခင်မှာပဲတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရဝန်ကစီးရီးယားနိုင်ငံတွင်ကစစ်ဆင်ရေးတွေကိုဆက်လုပ်သွားမယ်အကြောင်းပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံမှာတူရကီရဲ့ထိုးစစ်တွေရပ်ဆိုင်မှု PRP ပြောဆိုကြမယ်အမေရိကန်အစိုးရကိုယ်စားအဖွဲ့ရဲ့ခီးစဉ်ကတော့တူရကီသမ္မတနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့တယ်လီဖုန်းဆက်စကားပြောရမှာစီစဉ်ခဲ့ကြတာပါသမ္မတထရမ့်ကတော့ဒီနေ့တွေ့ဆုံမှုဟာအောင်မြင်မှုရမယ်လို့မျှော်လင့်တဲ့အကြောင်းနဲ့စစ်စင်ရေးတွေမရရင်တူရကီပေါ်အရေးယူတက္ကသိုလ်တွေထပ်မံချမှတ်ဖို့ပြင်ဆင်ထားတဲ့အကြောင်းလည်းမနေ့တုန်းကပဲသတိပေးပြောဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့အတိုင်းဝိုင်းမှာဩစာညောင်းသူတယောက်ဖြစ်တဲ့အောက်လွတ်တော်မှအလရှာကမ်းမင်းဟာအသက်68နှစ်အရွယ်ဒီကနေ့မှပဲကွယ်လွန်သွားပါတယ်။ချိန်တိုကြာခဲ့ကရှိနေခဲ့တဲ့ကျန်းမာရေးပြဿနာတွေကြောင့်ကွယ်လွန်သွားတာဖြစ်တဲ့အကြောင်းသူ့ရုံးကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မေရီလန်းပြည်နယ်ဘော်ဒီမုံမျိုးသားတယောက်ဖြစ်တဲ့လွတ်တော်မှကမင်းဟာအလွတ်တော်အဓိကစုံစမ်းရေးကော်မတီတစ်ခုဖြစ်တဲ့စီကန်ထင်းထင်းရေးကော်မတီဥက္ကဋ္ဌတာဝန်ယူထားသူလည်းဖြစ်ပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲဆိုနိုင်ရေးစုံစမ်းမှုတွေကိုအဓိကဆောင်ရွက်နေတဲ့ကော်မတီမှာအကြီးအကဲဖြစ်တဲ့တာဝန်ယူထားသူပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။အခုညနေပိုင်းစီစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါတယ်။ကျွန်တော်တို့အခုအတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်း Intercept 7အစ7 7ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်တွေကိုတော့ line 2 meter 25 32 51တို့ကနေနားဆင်နိုင်ပါတယ်။ VOE သောတာရှင်များလည်းတို့ကမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.